နိုင်ငံတော်ထိုင်ဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကိုဗစ်ကာလရုပ်ရှင်ဆိုင်ရာဆွေးနွေးပွဲမှာကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကိုဗစ်ကာကွယ်ရေးပေါ့လျော့လာတာအတွက်ပထမဆုံးလူသိရှိကြပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်
။တနည်းကိုငားကပညာပေးလုပ်ငန်းတွေကိုအခုမလုပ်တဲ့လောက်ဖြစ်နေပါတယ်။ကျွန်တော်အလွန်စိုးရိမ်ပါတယ်။မြို့ထဲမှာရောနှာခေါင်းကြီးမတက်ပါဘူး။စားတောက်ဆိုင်စူပါမားကတ်တွေဈေးတွေမှာမတက်ပါဘူး။အလွန်အန္တရာယ်ကြီးပါတယ်။အမေရိကန်လိုဘရာဇီးလိုအိန္ဒိယလိုဖြစ်သွားလို့ရှိရင်ကျွန်တော်တို့မလွယ်ပါဘူး။ကျွန်တော်တို့အခုတွေ့ရှိကြရ60ရာခိုင်နှုန်းသောကိုတွေ့လူနာများလက္ခဏာမပြပါဘူး။ဆိုလိုတာပြည်သူတွေမှာလက္ခဏာမရှိဘဲနဲ့ပိုးရှိတဲ့လူတွေကအများကြီးရှိနေပါပြီ
။ဒါအပြင်မနေ့ကလုပ်တဲ့ဆွေးနွေးပွဲမှာဒေါက်တာမြင့်ထွေးကပဲအခုကူးစက်မှုကလေထဲမှာပြန့်ပြီးအရင်ထက်ပိုပြင်းထန်ကြောက်စရာကောင်းလာပုံကို
အရင်တော့ဆိုလို့ရှိရင်ကမ္ဘာကျန်းမာရေးဖွဲ့ကလည်းချောင်းဆိုးပြရှိအမှုအသွားလေးတွေက4-5ပေပဲရောက်တယ်လို့သတ်မှတ်ထားပါတယ်။အခုတော့မဟုတ်တော့ပါဘူး။အမေရိကန်နိုင်ငံ၊ဘရာဇီးနိုင်ငံ၊အိန္ဒိယနိုင်ငံတွေမှာကုဆက်နှုန်းကအလွန်မြန်တဲ့ခါကျတော့ဒီလိုမဖြစ်နိုင်တော့ဘူး airborne ပေါ့ဒီဆိုးလိုက်တဲ့အသေးအမွှားမုန်လေးကလေထဲမှာပြန့်လွင့်နေပါတယ်။ထူမိရင်လူဝဖြစ်တယ်။ဒါအလွန်ကြောက်ရွံ့ကောင်းပါလား
။သူကပဲကိုဗစ်ကဘယ်အချိန်ထိကြာနိုင်တာကိုမပြောနိုင်သေးတာကြောင့်ကာကွယ်ရေးတွေပို့ပြီးဆက်လုပ်နိုင်မှသာဒုတိယလှိုင်းကိုကျော်နိုင်မှာဖြစ်တယ်လို့ထပ်သတိပေးလိုက်ပါရခင်ဗျ။